မွေးရစီဝါပေါကိုကုန်ကုမှုနဲ့ပတ်သက်ပြီးနိုင်ငံသား5ယောက်နဲ့အင်ဒိုနီးရှားနိုင်ငံသား1ယောက်ပါဝင်လူ6ယောက်ကိုအင်ဒိုနီးရှားနိုင်ငံကတည်တံ့ချမှတ်တဲ့အမှုမှာဘရာဇီးလ်နဲ့နယ်သာလန်နိုင်ငံတွေရဲ့သနားခံစာကိုလစ်လျူရှုခဲ့တယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံဆိုင်ရာဘရာဇီးလ်နဲ့နယ်သာလန်သံမတ်တွေကိုသက်ဆိုင်ရာနိုင်ငံတွေကပြန်ပြီးခေါ်ယူခဲ့ပါတယ်ဒီလူ6ယောက်ကိုအင်ဒိုနီးရှားနိုင်ငံဂျာဗာအလယ်ပိုင်းဒေသမှာတနင်္ဂနွေနေ့မနေ့လင်းအားကြီးမတိုင်ခင်မှာတနက်နေ့ပြစ်ခတ်အဆုံးစီရင်ခဲ့တယ်လို့ရှင်းနေကြုံကပြောဆိုပါတယ်အင်ဒိုနီးရှားအစိုးရအနေနဲ့မူရစ်ဆင်းပေါခိုရောင်းဝယ်သုံးဆွဲသူအားလုံးနဲ့ဘယ်လိုညှိနှိုင်းမှုမျိုးမှလုပ်မှာမဟုတ်ဘူးဆိုတာကိုပြတယ်လို့ရဖြစ်တယ်လို့အင်ဒိုနီးရှားရှေ့နေချုပ်ကပြောဆိုပါတယ်ဒီတည်တံပေးမှုကလူသားရဲ့ဂုဏ်သိက္ခာနဲ့ဖြစ်တည်မှုကိုညှင်းပယ်တဲ့လက်မခံနိုင်စရာပြစ်ဒဏ်ဖြစ်တယ်လို့ Dutch နိုင်ငံရေးဝန်ကြီး Bart Goender ကပြောဆိုပါတယ်ခုလိုတည်တံပေးလိုက်တာဟာ Brazil နဲ့ Indonesia နှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်မှုရှိလိမ့်မယ်လို့ Brazil အစိုးရရဲ့ကြေညာချက်မှာဖော်ပြပါတယ်ဘရာဇီးလ်နဲ့နယ်သာလန်နိုင်ငံသားတွေနဲ့အတူမာလာဝီ၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်နိုင်ငံသားတွေကိုလည်းပြစ်ခတ်တည်တံ့ပေးခဲ့ပါလေ။အောက်တိုဘာလကတာဝန်ဆထမ်းဆောင်ခဲ့တဲ့သမ္မတဂျိုကိုဝီဒိုဒိုကမွေးရစေးမှောက်ခိုးရောင်းချမှုတွေကိုပြက်ပြက်သားသားကင်တွယ်နှိမ်နှင်းနေဆိုတဲ့သဘောထားကိုပြတဲ့အနေနဲ့မွေးရမှောက်ခိုးမှုအတွက်သနာခံစာတွေကိုပယ်ချခဲ့တာဖြစ်ပါလေ။